ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆုတ်ဝါတဲ့လူခွင့်ချုပ်ဖောက်မှုတွေဟာအဆုံးမသတ်သေးပဲလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေသေးပဲလို့နိုင်ငံတကာလူခွင့်ရဲ့ဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာအမျိုးသား7ယောက်နဲ့အမျိုးသမီး10ယောက်ကိုသူတို့အဖွဲ့ကလည်း January 18ရက်ကနေ31ရက်အတွင်းမှာတွေ့ဆုံမေးမြန်းပြီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာအာဏာရှင်တွေဘက်ကရိုဟင်ဂျာတွေနိုင်ငံတကာနဲ့မထွက်ထွက်အောင်ဖြစ်ပေါ်စေတဲ့အခြေအနေတွေလှောက်ဆောင်နေတယ်လို့ပြောပါလေရိုဟင်ဂျာမိသားစုတွေကိုစပားခင်းနေစီသွားလို့မရအောင်ဈေးတွေသွားလို့မရအောင်တားမြစ်ထားတာပြန်ထောက်ပံ့ကူညီမှုတွေမရအောင်လည်းကန့်သက်တယ်လို့ဖော်ပြထားပါတယ်ဒါကြောင့်အခုလက်တလောသတင်းပတ်တွေအထိဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာသူတွေရှိနေစေဖြစ်တယ်လို့အစားအသောက်မလုံလောက်တာကနောက်ပိုင်းရောက်သူတွေရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့အစီရင်ခံစာထဲဖော်ပြပါတယ်ပြီးခဲ့တဲ့ဩဂုတ်လကနေစက်တင်ဘာနှောင်းပိုင်းကြမှာရိုဟင်ဂျာအမျိုးသမီးအမျိုးသားနဲ့ကလင်ငယ်ရီပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအဆိုးဆုံးလူခွင့်ချုပ်ဖောက်မှုတွေလုပ်ခဲ့ပေမဲ့အခုချိန်အထိရိုဟင်ဂျာတွေရခိုင်ပြည်နယ်မြောက်ပိုင်းမနေနိုင်ဆိုရဲရွေချက်နဲ့လည်းဆက်ပြီးဆောင်ရနေပုံရတယ်လို့ပြောပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ Ranger ကငတ်ပြတ်အောင်လုပ်တဲ့ဖမ်းဆီးလူရဲ့ပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေသေးပဲလို့ဖော်ပြထားပါတယ်။